တရရှိမြန်ရှင်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အဆိုအရအစ္စရေးနဲ့အီရန်နိုင်ငံတို့ကအပြစ်ခတ်ရဆဲဖို့သဘောတူလိုက်ကြပြီလို့ကြေညာထားပါတယ်။သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ Truth Social ပေါ်မှာလုံးဝအပြစ်ခတ်ရဆဲကြဖို့အစ္စရေးနဲ့အီရန်တို့သဘောတူခဲ့ကြတယ်လို့ဖော်ပြထားတာဖြစ်ပါတယ်။လာမယ့်6နိုင်အတွင်းမှာအပြစ်ခတ်တွေရဆဲကြမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးဒီမနေ့9နိုင်ခွဲအချိန်လောက်အထိအစ္စရေးဘက်ကရောအီရန်ဘက်ကပါအတည်ပြုပြောဆိုထားခြင်းတွေမရှိသေးပါဘူး။အရင်ရက်တော့အမေရိကန်နိုင်ငံအနေနဲ့အီရန်နိုင်ငံကနျူကလ িয়ার စက်ရုံတွေရှိရာကိုတိုက်ခိုက်ခဲ့တယ်လို့ပြောဆိုပြီးတဲ့နောက်အီရန်နိုင်ငံကလည်းအရှေ့လယ်ပိုင်းဒေသကာတာနိုင်ငံနဲ့အီရန်နိုင်ငံမှာရှိတဲ့အမေရိကန်စစ်တပ်စခန်းတွေကိုတိုက်ခိုက်မှုတွေလုပ်ပြီးတော့တုံ့ပြန်မှုရှိခဲ့ပါတယ်။ကာတာနိုင်ငံကအမေရိကန်တပ်တွေရှိရာ Al Udeid လေစိတ်စခန်းကိုအီရန်ကမီဆိုင်းဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာကိုကြားဖြားစနစ်နဲ့သိခဲ့ရပြီးအသေးအပြောက်တွေတန်ရာရရှိမှုတွေတော့မရှိဘူးလို့ကာတာနိုင်ငံကပြောပါတယ်။ဒါအပြင်အီရန်နိုင်ငံအတွင်းက Ain al-Assad အမေရိကန်တပ်စခန်းလည်းပြင်မထားခံခဲ့ရပါတယ်။အီရန်နိုင်ငံပေါ်ပြီးခဲ့တဲ့သတင်းပတ်ကုံတုန်းကအမေရိကန်ကပြစ်ချက်ရခဲ့တဲ့ဘုံအရေးအတွက်နဲ့ညီတဲ့ဒုံးကျည်အရေးအတွက်တွေကိုကာတာနိုင်ငံကအမေရိကန်တပ်စခန်းကိုပြစ်ခတ်ခဲ့တာဖြစ်တယ်လို့လည်းအီရန်ဘက်ကပြောဆိုထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာနျူကလ িয়ার စွမ်းအင်ဆန်ရအေဂျင်စီတို့ကတော့တန်တမန်နီးအရာဖြေရှင်းချဖို့အစ္စရေးနဲ့အမေရိကန်တို့ကိုအရင်ရက်တုန်းကတိုက်တွန်းခဲ့တာရှိပါတယ်။အီရန်နိုင်ငံကသူစတင်တိုက်ခိုက်ခံရတဲ့အချိန်ကစပြီးတော့မိမိကိုယ်ကိုကာကွယ်ခွင့်ရှိတဲ့အတွက်တိုက်ခိုက်မှုတွေနဲ့တံပြန်မှာဖြစ်တယ်လို့ပြောဆိုခဲ့တာတွေရှိပါတယ်။အစ္စရေးနိုင်ငံဟာအီရန်နိုင်ငံကိုဇွန်လ23ရက်နေ့မှာစတင်တိုက်ခိုက်မှုလုပ်ခဲ့တာဖြစ်ပြီးဒီတိုက်ခိုက်မှုကြောင့်အီရန်နိုင်ငံမှာလူပေါင်း400ကျော်သေဆုံးခဲ့ရပြီလို့အီရန်ဘက်ကပြောပါတယ်။အစ္စရေးကလည်းအီရန်ရဲ့တံပြန်တိုက်ခိုက်မှုကြောင့်သူ့နိုင်ငံသားလူ24ဦးသေဆုံးခဲ့ရပြီလို့ပြောဆိုထားပါတယ်။အစ္စရေးနိုင်ငံဟာ1992ခုနှစ်ကစပြီးအီရန်နိုင်ငံမှာနျူကလ িয়ার လက်နက်ရှိဖို့အရန်ကိုနှိစနေပြီလို့သတိပေးပြောဆိုခဲ့တာရှိပါတယ်။ဒါပေမဲ့အခုအချိန်အထိအီရန်နိုင်ငံမှာနျူကလ িয়ার လက်နက်ရှိတဲ့တပ်တွေအထောက်အထားတွေမတွေ့ရသေးပါဘူး။လက်နက်ဆိုင်ရာကြွမ်းကျင်သူတွေရဲ့အဆိုအရနျူကလ িয়ার မပြန့်ပွားရေးသဘောတူညီချက်ထဲမှာလက်မှတ်မထိုးထားတဲ့နိုင်ငံ၅နိုင်ငံမှာအစ္စရေးပါဝင်ပြီးအစ္စရေးနိုင်ငံကနျူကလ িয়ার ထိပ်ဖူးအခုပေါင်း90လောက်ပိုင်ဆိုင်ထားတယ်လို့ခန့်မှန်းကြပါတယ်။အီရန်နိုင်ငံကတော့နျူကလ িয়ার မပြန့်ပွားရေးသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပေမဲ့လည်းအခုလိုတိုက်ခိုက်မှုခံနေရရင်အဲ့ဒီသဘောတူညီမှုကနေအီရန်နှုတ်ထွက်နိုင်တယ်လို့နိုင်ငံတကာနျူကလ িয়ার စွမ်းအင်ဆိုင်ရာအေဂျင်စီအထွေထွေဒါရိုက်တာကပြောသွားခဲ့ပါတယ်။အမေရိကန်နိုင်ငံကအီရန်နိုင်ငံအတွင်းက Fordo နျူကလ িয়ার စက်ရုံကိုတိုက်ခိုက်မှုမလုပ်ခင်မှာအီရန်ကအဲ့ဒီနေရာကို truck ကားတွေပို့ဆောင်ပြီးပစ္စည်းပြောင်းရွှေ့မှုတွေလုပ်ထားတယ်လို့အစ္စရေးဘက်ကရောအီရန်ကရောထုတ်ဖော်ပြောဆိုထားပါတယ်။ကျွမ်းကျင်သူတွေကတော့နျူကလ িয়ার စက်ရုံတွေကိုပျက်စီးသွားအောင်တိုက်ခိုက်နိုင်ပေမဲ့လည်းနျူကလ িয়ার အတတ်ပညာကိုအီရန်ကဆယ်စုနှစ်နဲ့ချီတည်ကျွမ်းထားတဲ့အတွက်အဲ့ဒီအသိပညာကိုတော့စစ်နဲ့ဖျက်ဆီးလို့ရမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။အဆောက်အုံတွေကိုစီးရီအရာဖျက်နိုင်ပေမဲ့နျူကလ িয়ার အသိပညာကအီရန်နိုင်ငံမှာဆွဆွဲမြဲမြဲရှိထားတဲ့အတွက်အလွယ်တကူဖြည့်ဆည်းလို့ရမှာမဟုတ်တဲ့အတွက်အခွင့်သာရနဲ့ပြန်လည်တိဆောက်တာမျိုးအီရန်ကလုပ်နိုင်တယ်လို့ပြောဆိုထားပါတယ်။အမေရိကန်နဲ့အစ္စရေးတို့ကအီရန်ကိုတိုက်ခိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးရုရှားနိုင်ငံနဲ့တရုတ်နိုင်ငံတို့ကရှုံချကြပါတယ်။ရုရှားကတော့အမေရိကန်ဟာ2003ခုနှစ်တုန်းကလည်းလူအများကိုသေဆိုင်နိုင်တဲ့လက်နက်တွေအီရန်နိုင်ငံမှာရှိတယ်လို့အကြောင်းပြပြီးတော့အီရန်နိုင်ငံကိုဝင်ရောက်ကျူးကျော်တိုက်ခိုက်ခဲ့တာမျိုးလုပ်ခဲ့ဖူးတယ်လို့ထောက်ပြထားပါတယ်။အဲဒီတုန်းကလူအများအပြားကိုသေဆိုင်နိုင်တဲ့လက်နက်တွေအီရန်နိုင်ငံမှာမတွေ့ခဲ့ရပေမဲ့လည်းအီရန်ပြည်သူပေါင်းတသိန်းကျော်သေဆုံးခဲ့ရတယ်လို့လည်းပြောပါတယ်။အခုတခါလဲအမေရိကန်နိုင်ငံဟာမိမိရဲ့အကျိုးအတွက်လူသားတွေရဲ့လုံခြုံရေးကိုထိခိုက်သွားအောင်လုပ်နေတယ်ဆိုတဲ့သဘောမျိုးနဲ့ကုလသမဂ္ဂဆိုင်ရာရုရှားတန်အမကပြောဆိုထားပါတယ်။ဩစတြေးလျနိုင်ငံကြားရေးဝန်ကြီးဖက်နီဝမ်ကတော့ဩစတြေးလျအနေနဲ့အမေရိကန်ရဲ့အီရန်နိုင်ငံတိုက်ခိုက်မှုကိုထောက်ခံတယ်လို့ပြောသွားခဲ့ပါတယ်။ဒီစစ်ပွဲမှာပါဝင်ဖို့အမေရိကန်ကဩစတြေးလျကိုတောင်းဆိုတာမျိုးမရှိဘူးလို့ပြောဆိုလိုက်ပြီးအမေရိကန်နဲ့ဩစတြေးလျတို့အကြားပူးပေါင်းထောက်လှမ်းမှုတွေရှိတဲ့ Pine Gap ထောက်လှမ်းရေးစခန်းကဒီစစ်ပွဲမှာပါဝင်ချင်းရှိမရှိဆိုတာကိုတော့နိုင်ငံကြားရေးဝန်ကြီးကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ ဩစတြေးလျအစိုးရအနေနဲ့အီရန်နိုင်ငံမှာပိတ်မိနေတဲ့ဩစတြေးလျနိုင်ငံသားတွေကိုပြန်ခေါ်ယူဖို့ကြိုးစားနေပြီးလေရင်နဲ့ကယ်ဆယ်ရေးအဆင်မပြေတဲ့အတွက်အာဇာဘန်ဂျန်တနေဇက်ကိုဖျက်ကူးနိုင်ဖို့ကြိုးစားနေတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဖဲနီဝမ်ကပြောပါရယ်
We currently have 2,900 Australians and their families in Iran who have registered with us and seeking to leave. We have around 1,300 Australians and their families who are still registered with us in Israel and seeking to leave. The situation is very difficult. Airspace remains closed.
အခုလောစီအော်စတြေးလျနိုင်ငံသားအယောက်ပေါင်း 1,900 ကသူတို့ကိုအီရန်နိုင်ငံကနေခေါ်ထုတ်ပေးဖို့စီရင်သွင်းထားပြီးတော့စီရင်သွင်းထားပြီးအစ္စရေးနိုင်ငံကနေခေါ်ထုတ်ပေးဖို့စီရင်သွင်းထားတဲ့အော်စတြေးလျနိုင်ငံသားကအယောက် 1,300 ရှိပါတယ်။အီရန်နိုင်ငံမှာဝေဟင်တွေပိတ်ချထားဆဲဖြစ်တဲ့အတွက်အခြေအနေကခက်ခဲတဲ့အနေအထားမှာရှိနေသေးတယ်လို့နိုင်ငံကြေးဝန်ကြီးကပြောသွားခဲ့တာဖြစ်ပါတယ်။အတိုက်ခံဘက်ကပြောခွင့်ရသူအန်ဒရူးဟေးစတင်းကတော့ဩစတြေးလျအစိုးရကအီရန်ကိုအမေရိကန်တိုက်ခိုက်တဲ့ကိစ္စမှာရှင်းရှင်းလင်းလင်းမရှိတဲ့အကြောင်းအားမလို့အားမရဖြစ်ရတဲ့အကြောင်းတွေပြောပါရယ်အမေရိကန်ဟာဩစတြေးလျနဲ့နီးစပ်တဲ့မဟာမိတ်နိုင်ငံဖြစ်သလိုအရှေ့လယ်ပိုင်းမှာတည်ငြိမ်မှုတွေရှိအောင်စွမ်းဆောင်နိုင်တဲ့အကြောင်းတွေလည်းပြောသွားခဲ့ပါရယ်အီရန်ဘက်ကသာအကြမ်းဖက်သမားတွေဖြစ်တဲ့ဟာမတ်ဟစ်ဇ်ဘိုလာနဲ့ဟူတီစ်တွေကိုထောက်ခံသူတွေဖြစ်ပြီးအစ္စရေးကိုတိုက်ခိုက်တဲ့နိုင်ငံဖြစ်တယ်လို့လည်းပြောဆိုထားတဲ့အကြောင်းရေးထားတဲ့ဆစ်နီလန်ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရယ်ရှင်သရရှင်များရှင်အီရန်နိုင်ငံဟာလည်းဣသရေလနိုင်ငံကိုဒုံးကျည်တွေနဲ့တံပြန်တိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တာရှိပါတယ်ဒီလိုအနေအထားအတွင်းမှာဣသရေလနိုင်ငံမှာနေထိုင်ရတာအခြေအနေဘယ်လိုရှိသလဲဆိုတာနဲ့ပတ်သက်ပြီးဣသရေလနိုင်ငံမှာလောလောဆယ်နေထိုင်နေတဲ့ခွန်းကိုဆက်သွယ်မေးမြန်းထားပါတယ်ခွန်းရဲ့အဆိုအရအီရန်ရဲ့လက်နက်တိုက်ခိုက်မှုအတန်ကပါလက်စတိုင်းထက်ပြင်းထန်တဲ့အကြောင်းဒါပေမဲ့လည်းသူတို့အနေနဲ့နေတဲ့ဒူဝါသွာလာလှုပ်ရှားလို့ရနေသေးတဲ့အကြောင်းအခုလိုစတင်ပြောပြထားပါတယ်
ခုလိုစဲချင်းနေရတော့အစ္စရေးနိုင်ငံဆိုရကနေအရေးပေါ်ချင်းနေကြင်ရထားပါတယ်ဒီအယုံတွေကြောင်းတွေအလုပ်ပြီးအားလုံးတော့ဟိုပိတ်ထားတဲ့ပိတ်ထားနေတာခုမှရှိပါတယ်ခင်ဗျာ
အော်ဟုတ်ကဲ့အဲ့တော့အခုလိုလို့စဲခုနို့ကဟိုအစ္စရေးနိုင်ငံဘယ်ဖက်ချမ်းမှာရှိနေတာလဲရှင
်ကျွန်တော်တို့ကဒီအစ္စရေးနိုင်ငံရဲ့အလဲပိုင်းပြောလို့ရတာပေါ့လေနော်ဒီတယ်လီဗီယံမြို့မှာကျွန်တော်ခုလိုစဲချင်းမှာနေနေပါတယ်ခင်ဗျာ
အော်ဟုတ်ကဲ့အဲ့တော့တယ်လီဗီယံမြို့မှာကအဲ့ဒီအလဲပိုင်းဆိုပေမဲ့လည်းအဲ့ဒီဖက်မှာလည်းအခြေအနေဆိုတာပေါ့နော
်အာဟုတ်တယ်ဆိုတယ်ခင်ဗျာဒီမှာကျတော့ဒီနေစလေးခဏခဏတော့ရောက်တာပေါ့လေနော်ဒီဘက်က
ဟုတ်ကဲ့အဲ့တော့အခုအရေးပေါ်အခြေအနေကြီးညာထားတယ်ဆိုတော့အလုပ်တွေဆင်းရလားဒါမှမဟုတ်ရင်ဘလို့ဒီနေထိုင်သွားလာရပါတယ်ရှင်နေတူဝါနေရထိုင်ရတဲ့အကြောင်းကိုပြောပြလို့ရမလားရှင
်အဲ့တော့ကျတော့ပေါ်ပါပါလေးပဲရှိပါတယ်အဆင်ပြေတယ်အားလုံးကအဆင်ပြေတေးတဲ့အနေအထားတစ်ခုမှရှိပါတယ်အာဘာလို့ဆိုဒီဒီအစိုးရနဲ့ပတ်သက်တဲ့ယုံတို့အကြောင်းတို့ကြတော့ပြထားလဲဆိုပေမဲ့တချို့ဒီပုဂ္ဂလိကဒီစာတောင်းဆိုင်ရကြတော့ဖွင့်တာလည်းရှိတယ်တချို့ကြနေတဲ့ဘာဖွင့်တာလည်းရှိတာပေါ့လေနော်ဒီအပြင်မှာလည်းဆိုင်လေးဖွင့်ကြတယ်ဟိုစားတာတောက်တာတို့ကတော့အဆင်ပြေတယ်ဝယ်စားရှိချမ်းသာရှိနေတယ်ဟုတ်ဝယ်လေးရတာပေါ့လေနော်အဲဒီစိပုံမှန်နဲ့တော့လှူရှာလို့ရတယ်အဓိကတော့ဒီဆွမ်းနာပြောရမယ်ပေါ့နော်လာမယ်ဆိုရင်တော့ဒါတော့ဒီရေးပေါ်ဒီအချက်ပေးစနစ်နဲ့အချက်ပေးပြီးမှကျွန်တော်နေဆက်ရဘုံခုချင်းကိုပြပုံရတယ်အပီးတတ်ပြီဆိုလို့ရှိရင်ပုံမှန်သွားလာလှူရှာလို့ရတယ်ပေါ့လေနော
်ဟုတ်ကဲ့အဲ့တော့ဒီရှောင်းပုံးစရာဘုံခုချင်းတွေတော့လှုပ်ထားပြတာလားရှင
်ဟုတ်တယ်ဘုံခုချင်းကသူတို့ဒီဆောင်းဦးလေးပါတိုင်းမှာရှိတာပေါ့လေနော်သူဟိုးဆောက်ခွဲရဒီဘုံခုချင်းနဲ့သူဟိုရည်ရွယ်ချက်မှလှုပ်ထားတာပေါ့လေနော်ဘုံခုချင်းကဆောင်းဦးလေးပါတိုင်းမှာရှိပါတယ်ပြီးတော့ public area ဘန်းချန်တို့နေရာမျိုးမှာလည်းဘုံခုချင်းက ready လုပ်ထားတာပေါ့လေနော်
။အော်ဟုတ်ကဲ့။အဲ့တော့ဒီရက်ပိုင်းအတွင်းမှာဒါမှမဟုတ်အရင်တုန်းကလည်းပါလက်စတိုင်းနဲ့လည်းဟိုဖြစ်ဒီအစ္စရေးနဲ့မတိမျှမှုတွေရှိခဲ့တယ်လေ။အဲ့တော့အဲ့ဒီပါလက်စတိုင်းတုန်းကဖြစ်ခဲ့တာတွေရောအခုလောလောဆယ်မှာကောအခုအချိန်ဒီတနတ်တန်တွေဒီလိုမျိုးလက်နဲ့ကြီးကြတဲ့တွေကြားရပြီလားရှင်။
ကျားကြရတယ်ဘာလို့ဆိုပောက်ကွဲတန်ရင်တော့ကြားရတာပေါ့လေနော်ဒါပေမဲ့ကျွန်တော်နေတဲ့ရက်ကွက်မှာတော့ကြားရတော့မရှိဘူးဒီကြားရတယ်ခက်ရှာပါပဲတော်တော်များများတော့မကြားဘူးနော်ဒါတော့ဒီဝေဟင်မှာပောက်ကွဲတာတော့နေနေရအကြမ်းနေရတာ
ဟုတ်ဟုတ်ကဲ့ဒီမြို့ပေါ်မှာကြားရောက်တာမျိုးတော့မရှိဘူးပေါ့နော်သေဆုံးမှုတွေကမရှိဘူးပေါ့ရှိလားရှင
်ရှိတော့ရှိမှာခင်ဗျာဒါပေမဲ့အခြားရက်ကွက်မှာရှိလိမ့်မယ်ကျွန်တော်နေတဲ့ပတ်ဝန်းကျင်မှာတော့ဒီကျွန်တော်နေတဲ့ရက်ကွက်တန်းပတ်ဝန်းကျင်တောင်းမှာတော့မရှိသေးဘူးဟုတ်
ဟုတ်ကဲ့အဲ့တော့ဒီဩစတြေးလျနိုင်ငံမှာဆိုရင်တချို့သူရဲ့နိုင်ငံသားတွေကဒီဣသရေးမှာပြိမ့်မိနေသေးတယ်ပြောကြတယ်ပြီးတော့အီရန်ဘက်မှာဆိုရင်လည်းဟိုပြိမ့်မိနေကြတယ်ဆိုတာမျိုးတွေကြားရတာလေနော်သူတို့ကယ်ဆယ်ရေးတွေလုပ်ပေးဖို့တောင်းအစိုးရကိုတောင်းဆိုတာမျိုးတွေရှိတယ်အဲ့တော့အဲခွန်းတို့အနေနဲ့ကောဣသရေးကနေထွက်ခွာချင်းရင်ထွက်ခွာလို့ရတဲ့အနေအထားမျိုးလားဒါမှမဟုတ်အားလုံးပြိမ့်မိနေတဲ့အခြေအနေမျိုးလားရှင်
ထွက်ခွာခြင်းနဲ့ထွက်ခွာလို့ရတဲ့နေရာတစ်ခုမှရှိမယ်လို့ကျွန်တော်ထင်နေတာပေါ့လေနော်ဒါပေမဲ့အခုလောဆယ်ကြည့်တော့ဒီထွက်ခွာဖို့လိုအပ်တဲ့နေရာတစ်ခုထိတော့မရှိသေးဘူးလို့မြင်မိတာပေါ့လေနော်ဘာလို့ဆိုတော့အချိန်အားလုံးကလည်းအရင်ဆိုရင်ရတဲ့အချိန်တွေတစ်ခုမှမရှိသေးဘူးကျွန်တော်တယောက်အနေနဲ့ခံစားမိတာပေါ့လေနော
်ဒီ
ထွက်ခွာဖို့လိုအပ်လာမယ်ဆိုရင်လည်းထွက်ခွာလို့ရမယ့်နေရာတစ်ခုမှရှိနေမယ်တဲ့ဒီကုန်းလမ်းနေရာဖြစ်ပေါ့လေနော်ဒါပေမဲ့တိုင်းရင်မဟုတ်ရင်တော့ကုန်းလမ်းကနေဖြစ်ကျွန်တော်တို့တစ်ဆင့်ထွက်ခွာလို့ရနေတာတခုမှရှိမယ်လို့ကျွန်တော်ထင်မြင်မိတာပေါ့လေနော်ဒါပေမဲ့အဆင့်ထိတော့အင်ရထားတဲ့တန်ယုံတွေတို့ကျွန်တော်သိမနေရသေးဘူးလေနော်ဒါပေမဲ့ပြီးခဲ့တဲ့လုံးတော့တရုတ်တန်ယုံကတော့ဒီကြီးညာစာပစံထုတ်ထားတော့တွေ့ရတယ်သူနိုင်ငံသားတွေထွက်ခွာဖို့တွေ့ပေါ့လေနော်သူတို့ပြောတာတွေတော့ရှိတာပေါ့ဒါပေမဲ့ဟိုကျွန်တော်ထင်တာတော့ဘယ်သူမှတော့မထွက်ကြသေးဘူးထင်တာ
ဟုတ်ကဲ့ပါရှင်အဲ့တော့ဒီလောလောဆယ်မှာဒီဣသရေးနိုင်ငံမှာတခုခုဖြစ်လာရင်ဘယ်လိုရှောင်သိမ်းမှာဘယ်လိုနေထိုင်မှာဆိုပြီးတော့ဒီတတိပေးတက်လန့်ချက်တွေနဲ့ပတ်သက်ပြီးတော့ဟိုတင်နန်းပေးတာမျိုးတွေပို့ချပေးတာမျိုးတွေရှိလားရှင
်အဲ့လိုရတော့မရှိဘူးဆိုရင်မကျွန်တော်တို့ကကျွန်တော်အဲ့ဒါနဲ့အချင်းတိုင်းညနေပြီပေါ့လေနော်ဘာလို့ဆိုဒီနေရာတိုင်းမှာလည်းဘုံကွန်ချင်းတွေရှိတယ်ပြီးတော့မှသူတို့ကြတော့ဒီတကယ်ကိုဖြစ်ရမယ်ဆိုရင်လည်းအများအားသူတို့ရဲ့ဒီအချက်ပေးစနစ်ကအရင်ကောင်းတာပေါ့လေနော်ဥပမာဆိုခိုးကနေစပြီးတော့မှ message ပြတော့မယ်ဆိုရင်တို့ကဂျူတီတယ်ဂျူတီတော့တို့ကဖုန်းကနေတဆင့်ပေါ့နော်ဒီဖုန်းကိုအလန်းပေးတယ်အလန်းပေးပြီးတော့မှကျွန်တော်တို့ကအချိန်ရ10မိနစ်15မိနစ်တည်းမှရတယ်ပြီးတော့မှကိုယ်ရင်းနှီးဆက်ရဖုန်းခုချင်းစီတွန်းကြတယ်ပြီးလုံချိုးနေရတွန်းကြတယ်အဲအမှားမှပဲဒီတဆင့်ပေါ့နော်ဒီသူရဲ့ဒီ area ထက်ဝင်လာပြီဆိုလို့ရှိရင်ဒီအချက်ပေးစနစ်ကထပ်ပြီး order ပေါ့နော်ဒီဖုန်းထဲမှာလည်းကျွန်တော်တို့ကုစီ application ထည့်ထားကြပါပေါ့လေနော်အဲ့တော့ကျွန်တော်တို့အဲဒီအလန်းကြားတိုင်းလည်းကျွန်တော်တို့ဟိုပုံးလို့ရတဲ့အချိန်တစ်ခုထိရှိရပါပေါ့လေနော်အဲ့တော့ကျွန်တော်တို့အတွက်ကကြတော့ဟုတ်တယ်အဆင်ပြေတယ်ပြောရတာပေါ့လေနော်တင်တဲ့သူတွေသူတို့ပြီးကြမလို့ပေါ့လေနော်ဒါပေမဲ့ဆောနာပြောတယ်လို့ပေါ့ဒီအလန်းနဲ့ဒီအချက်လက်ကကျွန်တော်ဒီလိုဒီအချက်ပေးစနစ်ပေါ့နော်သူတို့အချက်ပေးစနစ်ကတော့တတိချလောက်ထားပြီးတာပေါ့လေနော်
哦ဟုတ်ကဲ့အဲ့ဒါဆိုရင်တော့သူတို့အချက်ပေးပြီဆိုတာနဲ့ဒီရှောင်ဖို့တိမ့်ဖို့အတွက်အချိန်ကအနည်းဆုံး10မိနစ်လောက်ရတယ်ဆိုတာမျိုးသိထားနေတာပေါ့နော
်ဟုတ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီဟိုအလုပ်တွေကပုံမှန်ဆင်းနေရလားဘယ်လိုမျိုးနားလိုက်လှုပ်လိုက်အဲ့လိုမျိုးဖြစ်နေလားရှင
်တူတော့သူတွေကတော့ဒီလှုပ်ကြတာပေါ့လေနော်မိတပိုင်းလှုပ်တာတွေရှိတယ်တချို့လှုပ်ရှင်ကြတော့လေအတိပုံလာလို့ဖြစ်နေပေါ့နော်တို့ကြတော့ဟိုကိုယ်ဆန္ဒပေါ်မူတည်တာပေါ့လေနော်သူတို့နေတယ်လာကျင်တာလာကျင်တယ်ဆိုရင်လာရတယ်မလာကျင်ဆိုလို့ရှိရင်လည်းဘာမှမဖြစ်ပေါ့လေနော်ဒါပေမဲ့ကျွန်တော်ကြတော့ဒီကုမ္ပဏီနဲ့လုပ်တဲ့ခါကျတော့ကျွန်တော်ကုမ္ပဏီကြတော့အခုလောဆယ်ပေးထားတယ်အလုပ်ပေးထားတာပေါ့နော်ဒါပေမဲ့ဒီလာဆောင်ကြတော့ပုံမှန်ပေးမယ်လို့တော့အဲ့လိုတော့ပြောထားတာပေါ့လေနော်ကျွန်တော်တို့
ဟုတ်ဟုတ်ကဲ့အဲ့ဒါပုံမှန်လဆာဆက်ပေးသွားမယ်ဆိုရင်တော့အဆင်ပြေတာပေါ့နော်အဲအဲ့တော့လောလောဆယ်အချိန်ထိကတော့ဟိုဒီဣသရေးကနေထွက်ခွာဖို့မလိုအပ်သေးဘူးလို့ယူဆတယ်အတိုင်းအတာတစ်ခုထိတော့လုံခြုံပေးကင်းနေသေးတာပေါ့နော်
ဟုတ်ကဲ့
အဲ့တော့ဒီလိုမျိုးအခြေအနေနဲ့ကြုံတွေ့နေရတဲ့အခါမှာလေဟိုတူဦးတယောက်ရဲ့ခံစားချက်ကိုဟိုပြောပြလို့ရမလားဘယ်လိုမျိုးတွေခံစားရလဲ
ကျွန်တော်ကလူငယ်တယောက်ဖြစ်တဲ့အတွက်အရင်လေဟိုဘယ်လိုပြောမလဲလေးလံတယ်လို့မခံစားမိဘူးပေါ့လေနော်ကျွန်တော်ကပေါ့လေးပဲရှိတယ်ပေါ့နော်အဲ့မဲ့တခုရှိတာကတော့အေးလို့ဒီကိုယ်နိုင်ငံမှာလက်စစ်တွေဖြစ်ဒီမှာလက်စစ်တွေရှိနေပါလားပေါ့နော်အဲ့ဒီချက်တော့ခံစားမိတာပေါ့လေနော်အဲ့တော့စစ်တမ်းတော့မြန်မာတော်မင်းသားမှာဟိုကြုံရတာပေါ့လေနော်ဒီဂါလာအတော့ပဲပေါ့လေနော်ဟိုမှာဆိုကျွန်တော်လေယူကရိန်းရုရှားနဲ့မာယောဂါဇာနဲ့မာယောအဲ့ဒီနောက်ကျန်ပြီးကျွန်တော်မြန်မာပြည်နေမှာရောပေါ့နော်ဒီမှာရောပေါ့နော်အစ်စ်တန်နဲ့တို့ကြုံနေရပါလားဆိုတဲ့အတိအကျတော့ဝင်လာတော့ပေါ့လေနော်အဲကျွန်တော်ပုံမှန်မှာမြင်ကျွန်တော်အတွက်ခါကျွန်တော်ဒီတိုင်းသွားလာလို့ရှာရတာတော့အပေါ်ပါးကြီးပဲရှိတာပေါ့လေနော်ဘာလို့ကျွန်တော်လည်းလူငယ်တယောက်ပဲဖြစ်သေးတယ်တူတယောက်တည်းပဲဖြစ်နေတဲ့ခါကျွန်တော်မှဆွေးရင်ဆရာပူပန်ဆရာတိတ်တော့မရှိသေးဘူးလို့ပြောလိုက်ရတာပေါ့လေနော
်ဟုတ်ကဲ့ပါရှေခွန်အခုလိုမျိုးဖြစ်ကြပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ